ထိုင်းနိုင်ငံမှာကျွမ်းကျင်လှုပ်သား16မျိုးကိုအစိုးရကလှုပ်အားလာစားတွန်းမြစ်ပေးလိုက်ပါတယ်။ဒီထဲမှာမြန်မာအလုပ်သမားတွေအများဆုံးလုပ်ကိုင်နေကြတဲ့လုပ်ငန်းတွေထဲကဘယ်နှမျိုးပါပါသလဲ။ထိုင်းကနေမှအေးမှသတင်းပေးပို့ထားပါတယ်။
ထိုင်းနိုင်ငံအတွင်းကအလုပ်ကံကျွမ်းကျင်တဲ့စိုင်းရီပေါ်မူတည်ပြီးလုပ်ငန်းအမျိုးအစား16မျိုးတဲ့ကကျွမ်းကျင်လုပ်သားတွေကိုလုပ်အားကလာစားတုံ့ပြန်ပေးတော့မှာဖြစ်ကြောင်းထိုင်းဆိုရကပြီးခဲ့တဲ့ဇွန်လ9ရက်နေ့ကတရားဝင်အတည်ပြုခဲ့တယ်ဆိုပြီးထိုင်းတော်ဝင်ပြန်နှံကလည်းထုတ်ပြန်ခဲ့ပါတယ်ဒီထဲမှာတော့မြန်မာလူသမားတွေအများဆုံးလုပ်ကိုင်နေတဲ့လုပ်ငန်း6မျိုးပါဝင်တယ်လို့လည်းမြန်မာပြည်သားအများကြီးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပါတယ
်အဲ့ဒီအလုပ်ကံ16မျိုးထဲမှာဖြစ်ကြောင်းလုပ်သားတွေထုတ်ကံနေရတာဆိုင်းယူတွေက6မျိုးပဲရှိတယ်။ဆောက်လို့ရလုပ်ကံနေရဆိုမြန်တကျက်တက်ဆင်တာတို့၊ခြေပြားခင်းတာတို့၊ခြေထုတ်လုပ်ငန်းတို့၊အုပ်စီလုပ်ငန်းတို့။နောက်ဝန်ဆောင်မှုလုပ်ငန်းနေရဆိုရင်တော့ဒီစားတောက်ဆိုင်နဲ့ဟောဆောင်လုပ်ငန်းမှာရှိတဲ့အစားအသောက်တို့အဖြော်မကာတွေဝန်ဆောင်ပေးဖို့တို့။နောက်တကြီးရုပ်ကိုစောက်တဲ့လုပ်ငန်းမျိုးတွေကိုရှင်းပြလို့ဒါတွေလုပ်ကံနေရှိပါတယ်။16မျိုးမှာ6မျိုးလုပ်ကံမရှိပါဘူး။
အခုလိုမျိုးတနည်းလုံအားကတုံ့ပြန်ပေးတာဟာသိစဉ်အပီပီဆိုင်ရာအလုံသမားနေ့တိုင်းမှာအလုံသမားတမကအဖွဲ့အစည်းတွေကတောင်းဆိုခဲ့တာကြောင့်ဒီအခြေအနေတွေဖြစ်လာရတယ်လို့လည်းဦးမိုးကျိုးကဆိုပါတယ်အခုလိုတိုးတက်လာမှုတွေကိုတော့အကောင်းမြင်နေပြီးနောက်ထပ်လည်းမြန်မာအလုံသမားတွေအများအပြားလုပ်ကိုင်နေတဲ့စိတ်ယုံလုပ်ငန်းရေထွက်ပစ္စည်းလုပ်ငန်းတွေမှာလည်းလုံအားကတွေတုံ့ပြန်ရရှိဖို့စူးစမ်းသွားမယ်လို့လည်းဆိုပါတယ်
တိုးတက်လာတဲ့အခြေအနေနည်းနည်းလေးရှိတယ်ဆိုတော့ပြောလို့ရတာပေါ့ဖြည်းဖြည်းချင်းတစ်ဆင့်ချင်းတကယ်ချင်းတည်ချင်းကိုယ့်ရဲ့အလုပ်သမားဖွင့်ယူဥပဒေပေါင်းနေရနေကူသွားမှာပေါ့သူလောလောဆယ်တော့ကျွမ်းကျင်လုပ်သား16မျိုးဆိုပြီးခွင့်ချမ်းစိတ်ကြပြီးတော့အခြေခံလုပ်ကလာတာကျိုးပြပေးပေးမယ်လေအခြားကြသောကျွမ်းကျင်လုပ်ငန်းတွေအတွက်အခြေခံလုပ်ကလာတာကျိုးဖို့အတွက်တော့ထိုင်းလူခွေးခွဲတွေအထိုင်းလူသမားသမဂ္ဂတွေနဲ့ဒီမြန်မာရွှေပြောင်းလုပ်သားကြီးရအဖွဲ့အစည်းတွေအကြံချင်းရွှေပြောင်းလုပ်သားတွေနဲ့ပေါင်းစည်းညီညွတ်ပြီးတော့တောင်းဆိုမှုရလို့ရင်တော့ဒီအခြေအနေလေးပြောလာပါပါအခုဥစ္စာလည်းဒီလိုအပေါင်းအသင်းညီညွတ်နဲ့တောင်းဆိုထားတဲ့အခြေအနေကြောင့်ပြေးတာပ
ါထိုင်းနိုင်ငံအတွင်းမှာတနည်းအခြေခံလုပ်အားကကဈေးငွေ300ကျော်ကနေအခုဆိုရင်ကျောင်းကျင်လုပ်သားတွေကိုလုပ်အားကတွေတိုးမြှင့်ပေးသွားမှာပါဆောက်လုပ်ရေးအလုပ်ကိုင်9မျိုးတည်းကမြင့်တဲ့တက်တင်တဲ့ကျောင်းကျင်လုပ်သားကတော့450ဘတ်ကနေ595ဘတ်ထိရရှိမှာဖြစ်ပြီးကွန်ပျူတာနဲ့အစားအသောက်ဒီဇိုင်းရေးဆွဲသူကတော့645ဘတ်နဲ့ကျန်းကျင်းကျွေးကြတဲ့လုပ်သားကတော့450ဘတ်ကနေ650ဘတ်ထိရရှိမှာဖြစ်ပါတယ်။ဝန်ဆောင်မှုလုပ်ငန်း5မျိုးကိုလည်းလုံအားကတုံ့ပြန်ပေးမှာဖြစ်ပြီးဒီထဲမှာသတင်းအလှပြင်လုပ်ငန်းတွေလည်းပါဝင်ပါတယ်။တက်ကြီးရွယ်ဦးပြုစုရေးလုပ်သားတွေကတော့တစ်နေ့ကို900ဘတ်ထိတုံ့ပြန်သွားမှာဖြစ်ပါတယ်ရှင်။